ရှင်အုပ်ချုပ်ရေးမှုကပူဆိုအောင်ပါပြီးခဲ့တဲ့3ရက်လောက်ကတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတင်းရှောင်ခဲ့ကြတဲ့မွတ်စလင်တွေနေရာပြောင်းရေးအခြေအနေတွေကိုပထမဆုံးရှင်းပြခဲ့ပါတယ်ဟုတ်ပါ
ဘူးဟမ်ကျွန်တော်ဒီလူဆက်ပြောဒီဘာသာဆက်ပြောကျွန်တော်ကတော့မစပါဘူးနော်ဆက်ပြောနှစ်စုပြောင်းလို့နှစ်စုအဲ့တော့ကျွန်တော်ကဘယ်လိုလုပ်မှာလဲဒီလူကျွန်တော်တို့မလေးရဘူးဒီကဘာလဲ။အဲ့တော့ကျွန်တော်တို့ကဒီမှာဒီမှာကျိုးရအောင်စားပြရတယ်။အဲ့ဒါကလည်းအဲ့ဒီကတော့ကျွန်တော်တို့ဒီရတဲ့ပုံစံတွေမရှိသေးပါဘူး။
နှစ်နိုင်ငံသဘောတူညီချက်အတိုင်းဘင်္ဂလားဒေ့ရှ်ဘက်ကစနစ်တကျဆောင်ရွက်မပေးတဲ့အတွက်ဒုက္ခသည်တွေနေရပြန်ရင်အဆင်မပြေဖြစ်နေရပေမဲ့မြန်မာဘက်ကတော့သူတို့ကိုပြန်ပြီးလက်ခံဖို့အတွက်အသင့်ရှိနေတယ်လို့ပြောပါတယ်။ဒေသရင်းမှာရခိုင်လက်နက်ကင်ဖွဲ့ AA နဲ့တပ်မတော်တို့ကြားတိုက်ပွဲတွေဖြစ်ပွားနေပြီးဘူးဒီတောင်ရဲတိတောင်ဒေသတွေမှာဆစ်ဆောင်ဥယျာဉ်တိုးလာနေတာပါ။ဘူးဒီတောင်ဆစ်ဆောင်စခန်းတွေစီကိုမတော်ခင်လွန်ခဲ့တဲ့3နှစ်ကဖြစ်ပွားခဲ့တဲ့အရေးခင်းတွေအတွင်းအိုအိမ်မီးရှို့ဖျက်ဆီးခံခဲ့ရတဲ့မွတ်စလင်တွေသူတို့နေရာမှာအင်ပြန်ဆောက်ဖို့အတွက်အကူအညီပေးနေတဲ့မောင်တော်မျိုးနွယ်တွေကပရင်းကျေးရွာအုပ်စုကိုတွားရောက်ခဲ့ပါတယ်။အဲဒီမှာနေအိမ်တွေဆောက်ဖို့အတွက်အစိုးရကအကူအညီပေးနေတာကိုကျေးဇူးတင်တယ်လို့ပရင်းကျေးရွာအုပ်စုကောင်းတကာရွာကအဘူကလမ်ကပြောပါတယ်
။ကျွန်တော်တို့ကနေ့လောက်တော့မှပါသွားလို့ကျွန်တော်တို့ကပြန်ငုလနဲ့လာမှဆောက်ဖို့ပေးတာအပွင့်ပေးတာပေါ့တော့ပေါ့ကျွန်တော်စိတ်စုတင်ပါတယ်အမေကြီးစိတ်စုတင်ပါတယ်ငုံလိုက်တာကသွားပြီးတော့ဆောက်ပေးတာကအများကြီးကျွန်တော်စိတ်စုတင်ပါတယ
်မောင်တော်မျိုးနယ်ထဲမှာပဲအင်ဂျီ200လောက်တာရှိတဲ့ညောင်ချောင်းကျေးရွာမှာတော့မွတ်စလင်တွေနဲ့ရခိုင်တိုင်းရင်းသားတွေတင်းတင်းနဲ့နဲ့နေထိုင်ကြတယ်လို့အုတ်ချွေမှုဥအောင်ကျော်လှကပြောပါတယ
်ဆင်းပြနေတော့နေတော့ဆင်းပြပါတယ်ရောလိုက်ထောလိုက်သူကသူတော်လိုက်ဒူးလိုက်ကျွန်တော်ရောတော်လိုက်ဒူးပဲကျွန်တော်တော်လိုက်ပြေးကြရင်တော်လိုက်အဲ့လိုရောဆောက်နေရပါဘာ
ပြက်ကန
လဲလာမှာပြက်ကန
ဒီရောမှာအရင်ကရခိုင်300လောက်နဲ့မွတ်စလင်400လောက်ရှိခဲ့ပြီးလွန်ခဲ့တဲ့3နှစ်အရေးခင်းမှာတစ်ဖက်နိုင်ငံကို3000လောက်ထွက်သွားတယ်လို့ပြောပါတယ်။အဲ့ဒီလွတ်နေတဲ့အိမ်တွေမှာအိမ်မီးအရှုခံရလို့နေကြမရှိတဲ့မွတ်စလင်တွေကိုနေရာချထားပေးတယ်လို့လည်းပြောပါတယ်။ရခိုင်တွေမွတ်စလင်တွေနဲ့ဟိန္ဒူတွေအတူတကွနေထိုင်ကြတယ်။ရွှေစားကြေးရွာနားမှာတော့အင်းကြီးအစိုးရကဒုက္ခသည်တွေအတွက်တိစောက်ပေးထားတဲ့အင်းအလုံးပေါင်း150လောက်ရှိပါတယ်။အဲ့ဒီမှာဟိန္ဒူဒုက္ခသည်800ကျော်ကိုနေရာချထားပေးတာပါခမောင်းစိတ်နဲ့ကြောက်ပန်းသူပါဝင်မောင်တော်ခင်တွေကကြေးရွာအတော်များများကနေမနေရလို့ထွက်ပြေးလာကြတဲ့ဟိန္ဒူတွေကိုဒီအောင်မလဟိန္ဒူရွာမှာနေရာချထားပေးတာဖြစ်ပြီးဒီအင်ရီတွေကနေကြည့်ရင်ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံနေဆက်ခြံစည်းရိုးကိုလှမ်းပြီးမြင်နေရပါတယ်ကိုရှောင်းစရာကတော့ဒီအင်ရီမှာသူနေလာတာ6လကျော်ပြီဖြစ်ပေမဲ့ရည်မီအပါဝင်လိုအပ်နေတာကအများကြီးရှိနေသေးတယ်လို့ပြောပါတယ
်။လဲမရှိဘူး။ကလေးတွေပါရဲ့။ရောက်ရတယ်ပါရဲ့ပြီးရင်ကျွန်တော်ကာမရဘူး။ဟိုစိတ်ကလေးမရှိဘူးဒီနေရာမှာ
။ရွာမကြီးရွာမှာတော့ကိုရန်ဆယ်တန်းကျောင်းသားကျောင်းသူလေးတွေကိုအခမဲ့ပညာဒါနပေးဝေနေတဲ့တိရိမင်္ဂလာရွာမကျောင်းဆရာတော်စီမှာခိုးလုံနေတဲ့ဆစ်ဆောင်လူငယ်က50လောက်ရှိပါတယ်။တိုက်ပွဲတွေဖြစ်ပွားနေတဲ့ဒေသရင်းကျေးရွာတွေကနေရှောင်ပြေးလာကြတဲ့ဒီကလေးတွေရဲ့ပညာရေးအတွက်အကူအညီတွေအများကြီးလိုနေသေးတယ်လို့ဆရာတော်အရှင်ဝိက္ခဏကမိန့်ပါတယ်
။ဦးစင်မကနံပါတ်1အခကိစုံကနေရာပဲ။နေရာမရှိတဲ့တော့ကောင်ဦးစင်မဒီကလေးမတွေကိုထားဖို့တော့နေရာမရှိဘူး။နေရာမရှိတဲ့တော့ကောင်ဦးစင်ရောထင်းမှာအားရပုံကိုတည်းစီကြောက်ဥမှာငွေကြီးကြီးတန်တဲ့အင်ဂျယ်ကိုငှားပြီးတာတွေလို့ထားတယ်။နဘာနဲ့ဥစဉ်မှာဘလို့ပြောဆိုတာဒီယောက်ျားလေးပထမဆုံးရောက်လာတဲ့အကြောင်းသားတွေကလည်းဥစဉ်မှာ30လောက်ပဲလာခံမယ်လို့ရှိတဲ့ကများလာတဲ့ခါမှာဥစဉ်မှာနေဖို့ထိုင်ဖို့အခက်အခဲဖြစ်တော့ဘွာပထမရှိရဒုတိယကျဥစဉ်လုံးမှာဘလို့ပြောဆိုစားရေးတောင်းရေးနေစားရေးဘွာလေစားဖို့တော့ဥစဉ်မှာကဘလို့ပြောလဲဆိုတာဒီဌာနဆိုင်တွေကလည်းမလူနောက်ပြီးပြည်တွင်းပြည်ပအဖွဲ့စည်းတွေကလည်းဥစဉ်မှာလှူဒန်းရတာမရှိမိမိရဲ့ရှာဖွေပြီးတော့ရတဲ့ဟာဥစဉ်တရားတွေပါတယ်နေနေလိုက်ဘွားဟောတာပေါ့လေတရားဟောလို့ရတဲ့ငွေနဲ့နေနေပေါ့ပေါ့ဒီကလေးတွေပေါ့အစင်းပြည့်သလိုဒီလိုကျွေးမွေးတာဖြစ်တယ
်ဆယ်ရုံရွာကတိုက်ပွဲတွေကြောင့်ဆယ်ရော့ကျောင်းကိုရောက်လာတဲ့မတ်လှမြတ်ဝင်းကတော့ဆယ်တန်းစာနေပွဲဖြေနေသူပါ။အ
ော်စာတော့ကျွတ်တို့ကျက်တယ်ဒါပေမဲ့စိတ်ထရအရှုံးနေတယ်။ဟိုဒီကောင်မှကျန်နေတဲ့အဖေမေတွေကိုစုံရင်လည်းပေါ့နော်တေးပွေးကြအဖေတွေမေအစင်ပြေပါမလားပြီးတော့ဒီမှာလာနေတာဆိုတော့ဖေဖေက
ကိုကိုကတော့အဆင်ပြေလို့ပေါ့နော်ဒါမှမဟုတ်အဖေမရောအဆင်ပြေမလားအဲစိတ်ကြီးရှောက်တယ်ပြီးတပည့်တွေကမှယောမောဘယ်လိုရှိနေမလဲအဖေမရောဆိုရင်အကိုရောဆိုရင်လည်းပေါ့နော်ယောမစာလေးမဖြစ်ဖြစ်ဘူးခါလေးကျရင်ငိုမိတယ်စစ်ပြေးချောင်ကလေးငယ်အရောက်၄၀လောက်ကိုပညာသင်ပေးနေတယ်ရွာမှမူလာရန်လွန်ကျောင်းမှာတော့စရုပ်ထာရန်ကျောင်းသားလေးတွေအစိုးရစစ်ဆန်နေပွဲဖြစ်ဖို့လုပ်နေတာပါ
ဆောင်ကလေးငယ်၃ယောက်အတွက်ပါစာမေးပွဲစစ်ပေးနေတယ်လို့ကျောင်းဦးကြီးဦးတန်းလှိုင်ကပြောပါတယ်။စာမေးပြည့်လို့မရလို့ဒီကိုဖေးပြလာလို့ဒီမှာပဲကျွန်တော်စာရက်ခဏပါနဲ့ဝင်ပြီးတော့ဖြေကြရပါဘူး။ကျွန်တော်ကျောင်းမှာကတော့ဟိုပါပေါ့ဟိုဒီကိစ္စတော့ကတော့ဒီစာသင်ဆောင်ကျွန်တော်ကစာသင်ဆောင်ကဟိုမရှိဘူးဒီဆောင်းလေးစားကျောင်းဆောင်ကမပြီးသေးဘူးဖြစ်နေတယ်အဲ့ဒီကျောင်းကအမင်းနေလောက
ော်ကြီးကျောင်းဆစ်ဆောင်စခန်းမှာတော့ဆစ်ဆောင်က2000ကျော်ရှိပါတယ်။ဒီစခန်းမှာလာရောက်ခိုလှုံတဲ့ဆစ်ဆောင်တွေနေထိုင်ဖို့အတွက်အင်ယာရီဦးစီးပြီးတိချောက်ပေးသူကမင်းယူတောက်ရီတန်းကဦးဇော်ဝင်းပါ။အ
ဓိကသူလုံဆောင်ပေါ့။လုံဆောင်ဆိုတာကျွန်တော်ဆိုတာလုံဆောင်ဆိုတာဒီစီအိုပေါ့။ဟိုလူတယောက်ရဲ့ပညာရေးလုံဆောင်မှုပေါ့နော်။အာဒီကျန်းမာရေးလုံဆောင်မှုပေါ့။ဒါအလုတ်ကိုင်ခွန်ရဲ့လူချုံမှုပေါ့ဒီတုံးခုတလုံးအတွက်လူချုံမှုတွေဒီလိုမှကြောက်ဆုံးနေရတယ်။ဘာဆိုအခုကျွန်တော်တို့ဒီလူကကက်မှာရှိတဲ့လူတွေရဲ့စာဝတ်နေရေးအတွက်ကတော့ကျွန်တော်တို့ဒီအစိုးရလူပြပြန်ကနေ့ကိုဆန်နှလုံးပေးတာပေါ့နော်။ဒီနှလုံးနဲ့တို့ဒီမှာပဲဖြစ်တယ်လို့ပေါ့။ဟိုစူးစမ်းပြီးဒီရုံးကန်ချက်တင်နေရတာပေါ့နော
်။ဒီဆစ်ဆောင်စခန်းမှာနေရတဲ့မိန်းမပြိုကလေးတွေဟာလဲပြောလင့်ချက်กินแหนနေကြတာပ
ါတညာလုံးဘုံတွင်တည်းမှာတညာလုံးနေရတယ်အဲ့မှာမိသားစုရဲ့တညာလုံးနေပြီးတော့မလဲမိုးလင်းတော့မလဲမိုးလင်းတော့အပေါ်တဲတာနဲ့သူတော့ပြည်တည်တယ်မိုးလင်းလည်းပြည်တည်တယ်အဲ့ဒီတော့သမီးတို့မနေရတော့ဘူးသမီးလည်းမစားရသေးဘူးသမီးလည်းမရှိရသေးဘူးအဲ့တော့ဒီရှုံးတစ်ခက်ကန့်ကိုအကုန်လုံးရောကနေအကုန်လုံးပြေးကြတာ
တိုက်ပွေးတွေကိုရက်စေခြင်းနဲ့သမီးတို့ရောပြန်ခြင်းနဲ့အဲ့ဒါဒီမှာနေရတာသမီးတို့ကစိတ်မလဲဘူးမပျော်ရွှင်ရဘူးရောမှာနေခြင်းတယ်လို့
ရန်အောင်မြေဖုံးတော်ကြီးကျောင်းမှာတော့ဆစ်ဆောင်က900ကျော်ရှိပြီးသူတို့တွေအားမငယ်အောင်မြို့ကန်လူငယ်တွေကတေးဂီတာနဲ့လာရောက်ဖျော်ဖြေလေးရှိပါတယ်မယုံတောင်ကနေထွက်ပြေးလာတဲ့ဒေါ်စောဖြူကတော့ကြောက်လို့ထွက်ပြေးလာတာလို့ပြောပါတယ်
မသိရွာတို့ပိုင်လို့ဝင်လေရေတော့ပြည့်ကြတယ်ပုံလေကျောင်းနေလက်တယ်ရေပြည့်တယ်နာချုံမှာခန်းကနေလို့ဘုံဘုံလာနေပြီပိုက်တယ်စင်စင်မကြရဘူးမင်းလုံးခါရည်အင်းဒီ
တိုက်ပွဲဖြစ်လို့တယ်
တိုက်ပွဲလေးမတိုက်ပွဲဖြစ်တော့လေမမတိုက်ပွဲလေးမဖက်တိုက်ပွဲဖြစ်တော့လေကြောက်တော့ကြောက်ရမမစခါလေ
အော်တိုက်ပွဲဖြစ်ကြတာကြားတယ်မင်းရော
မမောင်ကရောက်တော့မခိုင်ဘူးလားပဲပိုက်တယ်လားအင
်းအဲ့တော့ကြောက်တယ်နဲ့ထပ်ပြေးလာတ
ာ။ဘာလို့ခေါ်ဘူးလားဆို။အိုမလားခေါ်မလား။အဝဲအစတခုလည်းမလားခအန်ဘူးလားပဲဆို
။ဆစ်ဆောင်စခန်းမှာဝမ်းပြက်နေတဲ့ကလေးငယ်ရဲ့ဖခင်ကိုမမောင်ထွန်းလို့မိသားစုဟာနေုံတောင်ကနေဆစ်ဆောင်လာတာနှစ်နှစ်လောက်ရှိနေပါပြီ
။စပစ်တယ်ဖြစ်တယ်ဆိုရင်ကြည့်ပြီးတော့ခွာရောက်တယ်။အဲဒါကြောင့်ဖြစ်တော့ကောင်းဆုံးပေါ့။ဖြစ်မဲ့ဆိုရင်လည်းယောနာအဝဲချင်းနဲ့နေရာတည်းမှာဖြစ်တော့ကောင်းပါလေ။အဘွားရောင်းတဲ့ကိုရောကုန်ပြီအားမတက်ဖို့ဖြစ်တာမမနာဟိုကိုပြလိုက်တယ်ကိုပြလိုက်နဲ့အဲကြောင့်လာနေကြီးတော့ပြစ်တယ်ဒီနေရာထိထိမှန်မသိဟိုအဲကြားတဲ့နေရာမှာလူသေးအဲလိုမျို
းဒီခင်းစင်နောက်ဆုံးနေမှာတော့စစ်တွေမှာရှိတဲ့တက်ကြပြန်ဒုက္ခတဲ့စခန်းကိုတွားရောက်ခဲ့ပါတယ
်အခုရောက်နေတာကတော့တက်ကြပြန်စခန်းမှာတက်ကြပြန်စခန်းကစစ်တွေမျိုးမှာရှိပါတယ်ဒီတဲ့အော်ပါနော်ဒီရခိုင်ပြည်နယ်မှာဖြစ်နေတဲ့အခြေအနေတွေသိအောင်ဆိုပြီးတော့ပြည်ရင်းပြည်ပချင်းစင်တွေကိုတုံးရတာဟိုလိုက်ပို့ပေးပါတယ်အစိုးရကလည်းလိုက်ပို့ပေးတဲ့အခါမှာဒီနေ့ကနောက်ဆုံးနေ့ပေါ့နော
်2012ခုနှစ်ကလေးကစတင်ခဲ့တဲ့ဒီစခန်းမှာအိမ်အောင်စုက1000ရှိနေပြီးလူရေက9800ကျော်ရှိပါတယ်မွတ်စလင်ဒုက္ခသည်တွေကလွတ်လွတ်လပ်လပ်သွားလာခွင့်ကိုလိုချင်နေကြတာပါအ
ဲကျွန်တော်တို့အတိတ်ကလို့ရှင်တာကကျွန်တော်ရဲ့နိုင်ငံသားပါcitizenship ပေါ်ကျွန်တော်ဒီနိုင်ငံတက်ပြပါတယ်ဒီနိုင်ငံမှာမှုပါတယ်ဒီရေရကျွန်တော်တောင်းပြတော့လာပါတယ်ကျွန်တော်အမေအပေဘိုးဘွားအကုန်လုံးဒီနိုင်ငံဘာလို့မှုခဲ့တာပါအေးအဲ့ဒါကြောင့်ကျွန်တော်တို့လေအခုကျွန်တော်တို့အဲ့လိုဆိုရင်ကျွန်တော်တို့စိတ်မကောင်းပါဘူးကျွန်တော်တို့ဘာဖြစ်လို့နောက်တဲ့နေရာမှာတော်လိုက်မှရတာလေကျွန်တော်တို့အဲ့လိုမျိုးလေတိုင်းတော်သားနေတဲ့ပုံစံမျိုးနဲ့ပူပေါင်းပြီးတော့ညီနိုင်ပြီးတော့ပြပြပြွားပါပြီအဲ့ဒါကိုထားလို့မရပါ ကျင်ပြီးတော့ကျွန်တော်ဆက်လာပြီးတော့ဒီနိုင်ငံမှာမှုတွေပုံစံနဲ့ဒီနိုင်ငံတည်းဥပဒေဒီနိုင်ငံဥပဒေကိုဆောင်ရွက်ပြီးတော့ကျွန်တော်တို့တွေ့တင်ရှိပါတယ်ဟောကိုရင်းနေရကိုရင်းမူလနေရကိုတွေ့တင်ရှိပါတယ
်စကားဆိုလို့ရှိရင်လူပေါင်း6000ကျော်ရှိပြီးတော့အင်ဂျီပေါင်းကတော့1000ရှိပါတယ်သူတို့အနေနဲ့အကုန်လုံးအဆင်ဟောပြည်ပြည်ရှိပြီနဲ့သူတို့လွတ်လွတ်လပ်လပ်သွားခွင့်ရချင်တယ်လို့ပြောသွားပါတယ်ဆိုတော့ကျွန်မတော့ဟိုခင်ရွက်တာဒီဝေးရပါ